မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ပရာဇက်ကို 1NDD ရင်းနှီးမြှုပ်နှံမှုရမုံငွေကိုအလွဲသုံးစားလုပ်မှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်ဆောင်မှုနဲ့အာဏာအလွဲသုံးစားမှုအပါအဝင်ဆွဲချက်တင်ထားတဲ့ရာဇဝတ်မှုတွေအတွက်ထောင်ဒဏ်12နှစ်ကြာခံမှုနဲ့ငွေဒဏ်အမေရိကန်ဒေါ်လာ 49.3 ဒဏ်ပေးဆောင်မှုမလေးရှားတရားရုံးချုပ်ကဒီကနေ့အင်္ဂါနေ့မှာချမှတ်လိုက်ပါတယ်။ဒါ့အပြင်ယုံကြည်မှုချူပေါင်းမှုနဲ့ငွေကြေးခေါ်ဝါချမှုဆိုင်ရာနောက်ထပ်ပြစ်မှုတွေအတွက်ထောင်ဒဏ်10နှစ်စီကြာခံမှုချမှတ်လိုက်ပါတယ်။သူအနေနဲ့ထောင်ဒဏ်တွေကိုတပေါင်းနဲ့ကြာခံမှုတရားရုံးကဆုံးဖြတ်လိုက်တာပါ။ဝန်ကြီးချုပ်ဟောင်းနာဂျစ်ဖာ SRC International ကနေအမေရိကန်ဒေါ်လာ10တန်းတရားမဝင်လက်ခံရယူခဲ့တယ်လို့လည်းအစိုးရရှေ့နေပြီကဆွဆွဲထားပါတယ်။နာဂျစ်ကတော့သူအမားလုထားတာမရှိကြောင်းနဲ့အခုလိုပြစ်ဒဏ်ချမှတ်တဲ့အပေါ်မှာအယူခံဝင်မယ်လို့ပြောပါတယ်။နာဂျစ်ဖာ2009ခုနှစ်ကသူကိုယ်တိုင်တည်ထောင်ခဲ့တဲ့ 1NDB ရမုံငွေထဲကနေဒေါ်လာ 4.5 ဘီလီယံလွဲသုံးစားပြုမှုနဲ့ဆက်နွယ်တဲ့ဆွဲချက်ပေါင်း52ခုထိရင်ဆိုင်နေရတာဖြစ်ပါတယ်။နာဂျစ်ပြည်စင်းနီရော့စ်မာမန်ဆွာဟာလည်းအကျင့်ကျေးချဆောင်မှုဆွဲချက်အတော်များများနဲ့ရင်ဆိုင်နေရတာဖြစ်ပါရဲ့ရှင်။